Welcome to the Voice of America in Burmese.
မင်္ဂလာညနေခင်ပါရှင်။ American ပြည်ထောင်စုမြို့တော် Washington DC ကနေ POA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဒီဇင်ဘာလ4ရက်တနင်္လာနေ့ညနေချင်း6နာရီခွဲနဲ့9နာရီအစီအစဉ်တွေကိုတိုင်းဒိုမီတာ1925ရိုကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျမနန်းလောပါဒီကနေ့အစီအစဉ်တွေတာဝန်ယူသင်ဆက်သွားမှာပါ
။မင်္ဂလာညနေခင်ပါရှင်။ကျမတင်ကြီးထိုက်ပါ။ American သမ္မတဒေါ်နယ်ထရန့်ရဲ့မနေ့တနင်္ဂနွေနေ့ Twitter မှာဇက်တိုက်ရေးသားမှုတွေမှာတော့FBI အပေါ်မှာထိုးနှက်ပြောဆိုပါတယ်။အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့အကြီးမားဆုံးလေတပ်ပူရဲစီရေးလေ့ကျင့်မှုကြီးကိုဒီကနေ့စတင်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုကိုရန်နိုင်နဲ့အတူကြီးညာပါမယ်ရှင်
။ကောင်းပါပြီရှင်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားစစ်ဆန်ညှိနှိုင်းနေဆောင်ရွက်နေတဲ့ရွှေကြားအရေးကိုဒေတာရင်းနိုင်ငံတစ်ခုဖြစ်တဲ့ကမ္ဘောဒီးယားအနေနဲ့လည်းကူညီဖို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ဟိတ်ရှိတ်ဟာစီနာကအခုလိုပန်ကြားလိုက်ပါတယ်။
We have also discussed the Rohingya's crisis that threatens peace and stability of our region.
အပြေဆုံးကိုတော့မကြခင်ကြားကြမှာပါရှင်။ဒါပြင်ဘန်ကောက်မြို့မြန်မာတန်ရုံဝင်ထမှာချိန်ကပုံးလိုယူဆရတဲ့ပစ္စည်းတွေရှာတွေ့ရတဲ့တဲ့င်းနဲ့ဂျေရုဆလင်ကိုအစ္စရေးနိုင်ငံမျိုးတော်ဖြစ်တယ်မှာဖို့တမရထရန့်ဖက်ကမဆုံးဖြတ်နိုင်သေးတဲ့တဲ့င်းတွေနဲ့အတူလော့စ်အန်ဂျလိစ်မြို့ကြီးကိုခင်မီနီပညာရီနဲ့ဘလို့ပြုတ်ပြင်ပြောင်းလဲလိုက်မလဲဆိုတာတွေကိုလည်းတင်ပြသွားဖို့ရှိပါတယ်။ခုအရင်ဆုံးတော့ဒီကနေ့ညနေခင်းနောက်ဆုံးကတဲ့င်းတွေကိုမှတ်သိနေထိုင်တဲ့ကိုရန်နိုင်တို့ကပြောပြပေးကြပါအောင်ရှင
်။အမေရိကန်တမရဒေါ်နယ်ထရန့်ကတနင်္ဂနွေနေ့မနက်ပိုင်း Twitter လူမှုကွန်ရက်မှာဇက်တိုက်ရေးသားမှုတွေအတွင်သူ့ရဲ့ FBI ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရိုကိုတိုက်ခိုက်ပြောကြားလိုက်ပြီးအမျိုးသားလုံခြုံရေးအကြံပေးဟောင်း Michael Flynn နဲ့ American ဆိုင်ရာရုရှားတန်မှကြီးတို့ကြားကဆက်သွယ်မှုတွေအပေါ်စုံစမ်းစစ်ဆေးနေတာတွေရပ်တန့်မှုအရင် FBI အကြီးအကဲ James Comey ကိုတောင်းဆိုခဲ့တာမရှိဘူးလို့ပြောကြားလိုက်ပါတယ်FBI အဖွဲ့ဟာပြက်စီးနေပြီးတမိုင်းမှာအစိုးရဆုံးအခြေအနေကိုရောက်နေကြောင်းဒါပေမဲ့ Trump အစိုးရအနေနဲ့အရင်ရှိခဲ့တဲ့ဂုဏ်သတင်းတွေပြန်ရအောင်လှုံ့ဆော်သွားမှာဖြစ်တဲ့အကြောင်း Twitter ကနေတမရ Trump ကရေးသားပါတယ်။ Flynn နဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေတာဒီကိုရပ်ပစ်ဖို့တမရကသူ့ကိုပြောခဲ့တယ်လို့လွှတ်တော်မှာ Mr. Comey ကကြမ်းကြိမ်ထွက်ဆိုခဲ့တာနဲ့ပတ်သက်ပြီးတော့လေ Comey ရဲ့နောက်ထပ်လိမ်လည်မှုတစ်ခုအကြောင်းရေးထားတဲ့လှုပ်ကြံသတင်းပဲလို့တမရ Trump က Twitter မှာတီးကြားရေးခဲ့ပါတယ်။ Mr. Comey ကလည်းဇွန်လတုန်းကကြမ်းတာစစ်ဆေးမှုအတွင်ပြောဆိုချက်ကို Twitter မှာတင်ပါတယ်အမေရိကန်ပြည်သူတွေကိုအမှန်ကိုသိရှိစေခြင်းနဲ့အကြောင်း FBI ဟာရုတ်သားဖြောက်မှခိုင်မာကြောင်းနောက် FBI ဟာအမြဲတမ်းဘက်မလိုက်လွတ်လပ်စွာတည်ရှိနေမှာဖြစ်တယ်လို့ Mr. Comey ကရေးပါတယ်။ FBI နဲ့ပတ်သက်ပြီးမနေ့တနင်္ဂနွေနေ့ကသမ္မတ Trump ရဲ့မှတ်ချက်ထွက်ပေါ်လာပြီးနောက်မှာတော့ရှင်းနေချုပ်ဟောင်း Eric Holder က FBI ကိုကာကွယ်ပြောဆိုပါတယ်။ဂုဏ်သိက္ခာနဲ့ရုတ်သားမှုကို FBI ဌာနချုပ်မှသာတွေ့ရမှာဖြစ်ပြီးသမ္မတ Imbure လိပ်စာကိုရည်ညွှန်းပြီး1600 Penn Avenue မှာတော့တွေ့မှာမဟုတ်ဘူးလို့ရှင်းနေချုပ်ဟောင်းကပြောဆိုခဲ့ပါတယ်ရှင်
အမေရိကန်ပြည်ထောင်စုနဲ့တောင်ကိုရီးယားနိုင်ငံတို့ရဲ့လေတပ်ပူးတွဲစီးလေ့ကျင့်မှုကြီးကိုဒီကနေ့တနင်္လာနေ့မှာစတင်လိုက်ပါတယ်။၅ရက်ကြာမြင့်မဲ့နှစ်စဉ်ကျင်းပနေကြ Vigilant ACE စီးလေ့ကျင့်မှုကအရင်ကနှစ်နိုင်ငံပူးတွဲစီးလေ့ကျင့်မှုတွေကအကြီးမားဆုံးစီးလေ့ကျင့်မှုကြီးဖြစ်ပါတယ်။စစ်လေရဲ့အစင်း130ကျော်အမေရိကန်တပ်ဖွဲ့ဝင်12,000နဲ့အတူတောင်ကိုရီးယားတပ်ဖွဲ့တွေရဲ့ပူးတွဲလေ့ကျင့်မှုကြီးဖြစ်ပါတယ်။မြောက်ကိုရီးယားဘက်ကတိုက်ချင်းပြဒုံးကြီးကိုအောင်မြင်မြင်စမ်းသပ်ခဲ့ပြီးနျူကလ িয়ার လက်နက်ပိုင်နိုင်ငံဖြစ်ကျင်ညာခဲ့ပြီးနောက်သတင်းတစ်ပတ်မပြည့်မီမှာပဲအမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ပူးတွဲစီးလေ့ကျင့်မှုထွက်ပေါ်လာတာပါမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကြီးပြစ်မှတ်တွေကိုပုံစံတူပြုလုပ်ဖန်တီးပြီးလေ့ကျင့်တိုက်ခိုက်မှုလည်းပါဝင်မယ်လို့တောင်ကိုရီးယားလေတပ်ကပြောပါတယ်မြောက်ကိုရီးယားကပြီးခဲ့တဲ့သတင်းဘက်ကဟွာဆောင်15ဒုံးကြီးကိုစမ်းသပ်ခဲ့တာဟာဆိုရင်ကင်ဂျွန်အွန်ဆိုရရဲ့တိုက်ချင်းပြဒုံးကြီးအစီအစဉ်ကအရင်ကအများယူဆယုံကြည်ထားတာထက်ပိုပြီးအဆင့်မြင့်နေပြီးတော့အမေရိကန်ပြည်ထောင်စုအထည်ရောက်အောင်ပြစ်နိုင်စွမ်းကိုပြသနေတာဖြစ်ပါတယ်။ဒီဒုံးကြီးမှာနျူကလ িয়ার လက်နက်တပ်ဆင်နိုင်ပြီလို့လည်းမြောက်ကိုရီးယားဘက်ကပြောဆိုထားပါတယ်။တောင်ကိုရီးယားဘက်ကတော့ဒီပြောဆိုချက်ကိုယုံကြည်ချက်မရှိပါဘူး။မြောက်ကိုရီးယားနျူကလ িয়ার အရေးကိုနိုင်ငံတကာအတိုင်းအတာနဲ့ပူးပေါင်းပြီးငြိမ်းချမ်းစွာဖြေရှင်းဖို့တောင်ကိုရီးယားဘက်ကကြိုးစားနေတယ်လို့လည်းတောင်ကိုရီးယားရဲ့နိုင်ငံပေါင်းစည်းရေးဝန်ကြီးဌာနပြောခွင့်ရကဒီကနေ့မှာပြောဆိုထားပါတယ်ခင်ဗျာ
အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ဒီကနေ့တနင်္လာနေ့မှာပါကစ္စတန်နိုင်ငံခီးစဉ်ကိုစပါတယ်ခီးစဉ်အတွင်းမှာတော့ပါကစ္စတန်အစိုးရကိုဖိအားပေးပြောဆိုဖို့အစီအစဉ်မရှိဘူးလို့အမေရိကန်ကာကွယ်ရေးဝန်ကြီးကပြောဆိုထားတာပါဒါပေမဲ့လို့အကြမ်းဖက်ဝါဒတိုက်ဖျက်ရေးဂရိကဝတ်အတိုင်းဆောင်ရွက်ဖို့ကိုတော့တိုက်တွန်းလိမ့်မယ်လို့ခန့်မှန်းထားကြပါတယ်အမေရိကန်စစ်ဌာနချုပ်ပင်တဂွန်အကြီးအကဲအဖြစ်နဲ့သူ့ရဲ့ပထမဆုံးခီးစဉ်ဖြစ်ပါကစ္စတန်နိုင်ငံမြို့တော်အစ္စလာမဘတ်ကိုသွားဖို့စစ်တပ်လေးရင်ပေါ်အတက်ဝင်ကြီးမက်တစ်ကသတင်းထောက်တွေကိုပြောဆိုရမှာပါကစ္စတန်ဝင်ကြီးချုပ်စာဟစ် Kagan Abasi, now sit at Jiake, Gama Jabet, Bajawarune, Drisson, Swinney Mudima, a cheat in Pisia, Mamian Jampioso, Keraba, Gesaya Dugo, Kindre Pishinama, Dino, Dilo Nilandigo, Dumato Mulole, Winji Medica, Pioso, Kebade, Bon Yeti Jago, Josa Shapwebi, a do dress Savia Nimelo, Yungi Tari Jampio Bade. ဆက်သွေးစားတွေကိုပါကစ္စတန်ကထောက်ပံ့ပေးနေတယ်ဆိုတဲ့ဆွတ်ဆွဲချက်တွေအပေါ်လိုအပ်တယ်လို့ကိုင်းတွဲမဆောင်ရွက်ခင်မှာအမေရိကန်ဘက်ကပါကစ္စတန်နဲ့နောက်တစ်ကြိမ်အတူတွဲဆောင်ရွက်လို့တယ်လို့ကာကွယ်ဝင်ကြီးမက်ဒစ်ကပြီးခဲ့တဲ့အောက်တိုဘာလထုံးကသတိပေးခဲ့တာပါဒါပေမဲ့လို့မနေ့တနင်္ဂနွေနေ့မှာတော့အမေရိကန်ကာကွယ်ဝင်ကြီးကတစ်ဖက်ကပြောနေတာတွေကိုတုံ့ပြန်ချေပါခြင်းမပ
လေကြောင်းကနေမုံကျတိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတော့ဟူသီသဘုံနဲ့နေရာယူတပ်ဆွဲထားတဲ့နေရာတွေကိုထိမှန်ခဲ့တယ်လို့မျက်မြင်သက်သေတွေကပြောပါရတယ်။ယမန်နိုင်ငံမှာရှိတဲ့ဟူသီသဘုံတွေကို2005ခုနှစ်မတ်လကတည်းကလေကြောင်းကနေထိုးစစ်ဆင်နေတဲ့ဆော်ဒီဦးဆောင်တဲ့ညမောင်းတပ်ဖွဲ့တွေကပဲစာနာမျိုးကိုလေကြောင်းကနေတိုက်ခိုက်တာလို့သိကြဖြစ်ပါရတယ်။ စာနာမျိုးမှာမင်းညာကတော့တိုက်ပွဲတွေအပြင်းထန်ဖြစ်ပွားခဲ့ပြီးတော့လေကြောင်းတိုက်ခိုက်မှုတွေအမြောက်တီပေါင်တယ်လို့နိုင်ငံတကာကြက်ချင်ပြီးဖွဲ့
အဲ့ဒီနှစ်ဖွဲ့ဟာလွန်ခဲ့တဲ့သုံးနှစ်ကပူးပေါင်းခဲ့ပြီးတော့စာနာမျိုးကိုသိမ်းခဲ့တာပါဒါကြောင့်နိုင်ငံတကာအသိအမှတ်ပြုထားတဲ့ယေမန်သမ္မတအဗ်ဒူရဘူးမင်ဆူဟာဒီဟာလည်းယေမန်နိုင်ငံကနေထွက်ပြေးခဲ့ရပြီးတော့ဆော်ဒီဦးဆောင်တဲ့ညမောင်းတပ်ဖွဲ့စီကနေစီးရင်းကြီးရကြောင်းဟန်တာပေးဖို့အကူအညီတောင်းခံခဲ့တာဖြစ်ပါတယ်။ဘေရှတ်ဆလာဟာဆော်ဒီဦးဆောင်တဲ့ညမ
ယူအေမေရိကန်အတန်ညနေပိုင်းမြန်မာဘာသာစစ်စစ်လေးကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်ဝင်မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်အစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်ဂျေရုဆလမ်ကိုအမေရိကန်ကအတိအမှတ်ပြုမယ်ဆိုရင်တော့အန်ဒီအကြီးလာတဲ့အကျိုးဆက်တွေနဲ့ရင်ဆိုင်ရမယ်ဆိုပြီးအမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကိုပြောဆိုထားတဲ့အကြောင်းဂျော်ဒန်နိုင်ငံခြားရေးဝန်ကြီး Ayman Safadi ကပြောဆိုလိုက်ပါတယ်ဒီလိုသာဆုံးဖြတ်မယ်ဆိုရင်တော့အာရဗ်မွတ်စလင်ကဘာကိုအမျက်ဒေါသထွက်စီမှာဖြစ်တယ်လို့တင်းမာမှုတွေတိုးစီပြီးငြင်းချမ်းရေးကြိုးပမ်းမှုကိုထိခိုက်စေမယ်လို့ဂျော်ဒန်နိုင်ငံခြားရေးဝန်ကြီး Safadi က Twitter လူမှုကွန်ရက်မှာပြောဆိုပါတယ်ဂျေရုဆလမ်အရေးအမေရိကန်အစိုးရရဲ့မူဝါဒနဲ့ပတ်သက်ပြီးဒီသတင်းပါအတွင်းမှာအမေရိကန်သမ္မတဒေါ်နယ်ထရန့်ကကြေညာမယ်လို့ခန့်မှန်းထားကြတာပါသမ္မတထရန့်အနေနဲ့တော့ပြက်ပြက်သားသားမဆုံးဖြတ်ရသေးတဲ့အကြောင်းသမ္မတရဲ့တမက်နောက်အကြီးတန်းအကြံပေးဂျေရက်ကူရှနာကမနေ့တနင်္ဂနွေနေ့ကအခမ်းအနားတစ်ခုအတွင်းပြောဆိုထားပါတယ်သမ္မတထရန့်ကအကြောင်းအရာပေါင်းစုံကိုချင့်ချိန်နေစေဖြစ်တယ်လို့မစ္စတာကူရှနာကပြောတာပါဂျေရုဆလမ်ကိုအစ္စရေးရဲ့မြို့တော်အဖြစ်သမ္မတထရန့်ကအတိအမှတ်ပြုမယ်လို့ခန့်မှန်းရပြီးလက်ရှိတယ်လီဗစ်မှာထားရှိတဲ့အမေရိကန်တန်ယုံကိုတော့ဂျေရုဆလမ်ကိုရွှေ့ဖို့သမ္မတကဆိုင်းငံ့ထားလိမ့်မယ်လို့အမေရိကန်တာဝန်ရှိသူတွေကပြီးခဲ့တဲ့သတင်းပတ်မှာပြောဆိုထားပါတယ်။1969ခုနှစ်က6ရက်ကြာစစ်ပွဲအတွင်းဂျေရုဆလမ်ကိုအစ္စရေးကထိန်းချုပ်ခဲ့တာဖြစ်ပြီးနောက်ပိုင်းမှာတော့အရှိဂျေရုဆလမ်ကိုပါသိမ်းပိုက်ခဲ့တာပါ။ဒီလိုရက်ကိုကမ္ဘာအတိုင်းဝိုင်းကအတိမှန်မပြုပါဘူးပါလက်စတိုင်းတွေဘက်ကအနာဂတ်နိုင်ငံထူထောင်ရမှာမြို့တော်အဖြစ်အရှိဂျေရုဆလမ်ကိုအလိုရှိနေတာဖြစ်ပေမဲ့အစ္စရေးဘက်ကတော့ဂျေရုဆလမ်မြို့တစ်ခုလုံးဟာသူတို့ရဲ့မြို့တော်ဖြစ်တယ်လို့အခိုင်အမာပြောဆိုနေတာဖြစ်ပါတယ်ရှင
်လွတ်တော်ဆောင်ဘော်ကိုမောင်းသူမဲ့ဒရုန်းယာဉ်ပြန်သန်းအသုံးပြုမှုကြောင့်တရားစွဲဆိုခံထားတဲ့နိုင်ငံသားတင်းတောင်2ဦးမြန်မာနိုင်ငံသားစကပြန်2ဦးနဲ့သူတို့ရဲ့ယာဉ်မောင်းသူကိုဒီကနေ့တင်းလာနေမှာထပ်ပြီးတော့ရုံးထုတ်လိုက်ပါတယ်မလေးရှားနိုင်ငံသားမုတ်ချွိုင်လင်းနဲ့စင်ကာပူနိုင်ငံသားလောက်ဟွန်မင်းတို့ ကတူကီရေဒီယိုနဲ့ရုပ်သံဌာနတာဝန်နဲ့မြန်မာနိုင်ငံကိုရောက်ရှိလာဖြစ်ပြီးတော့အော်တိုဘာ29ရက်နေ့မှာမြို့တော်နေပြီးတော့မှဖမ်းခံခဲ့ရတာဖြစ်ပါတယ်ဖမ်းခံထားတဲ့သူ၄ဦးစလုံးကိုမောင်းသူမဲ့ဒရုန်းယာဉ်တင်သွင်းမှုနဲ့ဆွဲချက်တင်ခံထားတာဖြစ်ပြီးတော့ပြစ်မှုထင်ရှားရတော့သူတို့ဟာထောင်ဒဏ်3နှစ်ထိကြားခံရမှာဖြစ်ပါတယ်နိုင်ငံသားသားတရင်နောက်2ဦးကိုတော့တရားမဝင်လောက်ရည်ဆောင်ရွက်မှုနဲ့တရားစွဲဆိုခံရပြီးပြစ်မှုထင်ရှားရတော့ထောင်ဒဏ်5နှစ်ကျော်ထိကြားခံရနိုင်ပွဲရှိပါတယ်သကပြန်ကိုအောင်နိုင်ဆိုးနဲ့ရမောင်းကိုလာထွန်းတို့ကတော့ဒီမောင်းသူမဲ့ဒရုန်းယာဉ်ကိုပိုင်ဆိုင်တာပြန်တမ်းလာတယ်နဲ့ဘာမှပတ်သက်တာမရှိတာကြောင့်သူတို့ကိုလွတ်ပေးဖို့လဲသူတို့ရဲ့ရှင်းနေကလျှောက်လဲခဲ့ပါတယ်ခင်ဗျာ
အမေရိကန်စစ်ဘက်အမှုထမ်းတွေကိုမှီခိုနေရတဲ့မိသားစုဝင်တွေတောင်ကိုရီးယားနိုင်ငံကနေစပြီးထွက်ခွာရမယ့်အချိန်ရောက်လာပြီလို့ Republican အထက်လွှတ်တော်အမလင်းစေးဂရေဟန်ကတနင်္ဂနွေနေ့မှာပြောကြားလိုက်ပါတယ်။မြောက်ကိုရီးယားရဲ့ချင်းချောက်မှုတွေရှိနေတဲ့ကြားကဇနီးတွေနဲ့ကလေးတွေကိုတောင်ကိုရီးယားနိုင်ငံကိုလွှတ်ရတာမိုက်မဲတာပဲလို့လည်းပြောဆိုသွားပါတယ်ရှင
်
တင်းလာနေညနေခင်းထိတ်တန်ရောက်တဲ့တွင်ကိုမသိငိထိုင်တဲ့ကိုရနိုင်တို့ကပြောပြပေးခဲ့တာပါရှင်အခုတော့တင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်ရိုဟင်ဂျာမွတ်စလင်ဒုက္ခသည်အချက်အတဲနဲ့ပတ်သက်လို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားဆီစဉ်ညီနိုင်ဆောင်ရွက်နေတာနဲ့အမျှဒေသရင်းနိုင်ငံတစ်ခုဖြစ်တဲ့ကမ္ဘောဒီးယားနိုင်ငံအနေနဲ့လည်းဒီကိစ္စကိုဖြေရှင်းကင်တွယ်နိုင်အောင်ဝိုင်းဝန်းကူညီဆောင်ရွက်ဖို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခ်ဟာစီနာကပန်ကြားလိုက်ပါတယ်သုံးရက်ကြာကမ္ဘောဒီးယားနိုင်ငံခီးစဉ်အတွင်းတိကနစ်ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်နဲ့တွေ့ဆုံပြီးပူရယ်ပြုတ်လုတဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုသွားတာပါ Reuters သတင်းကိုအခြေခံပြီးတော့ Markin ဖြူတွေကတင်ပြထားပါတယ်
နိုင်ငံကကအာယုံဆိုင်နေတဲ့ရူဟင်ဂျာဒုက္ခသည်အချက်တဲ့ကင်တွယ်ဖြေရှင်းဖို့ဆောင်ရွက်တဲ့နေရာမှာဒေသရင်းနိုင်ငံတွေအနေနဲ့လည်းဝိုင်းဝန်းကူညီဆောင်ရွက်ပေးကြဖို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခ်ဟာစီနာကကမ္ဘောဒီးယားနိုင်ငံကိုရောက်ရှိနေချိန်အတွင်းမှာပန်ကြားပြောဆိုလိုက်တာဖြစ်ပါတယ်ရူဟင်ဂျာဒုက္ခသည်တွေဘေးကင်းလုံခြုံမှုရှိရှိနေရပြန်နိုင်ဖို့အတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံအစိုးရတာဝန်ရှိသူတွေအကြားညှိနှိုင်းဆောင်ရွက်နေပြီးတော့ဒီကိစ္စဖြေရှင်းကင်တွယ်ရမှာဒေသရင်းကမ္ဘောဒီးယားနိုင်ငံရဲ့အကူအညီလည်းလိုအပ်ပါတယ်လို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကပြောဆိုသွားပါတယ
် We have also discussed the Rohingya's crisis that threatens peace and stability of our region.
Bangladesh continues to send aid to Rohingya Rohingya ဒုက္ခသည်အကျပ်တဲနဲ့ပတ်သက်လို့ကျမတို့ဆွေးနွေးခဲ့ကြပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာ Rohingya တသန်းလောက်ကိုဆက်ပြီးလက်ခံပေးထားပါတယ်ဒီအထက်က9သိန်းနီးပါးလောက်ဟာတိတ်မကြခင်တုန်းကမှမြန်မာနိုင်ငံတွင်ရက်ဆက်ကြမ်းကြုတ်မှုအခြေအနေတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ထွက်ပြေးလာကြသူတွေဖြစ်ပါတယ်ဒီ Rohingya ဒုက္ခသည်တွေဘေးကင်းလုံခြုံစွာနေရပြန်နိုင်ဖို့အတွက်မြန်မာအစိုးရနဲ့ကျမတို့နှစ်ဖက်ဆက်စပ်ညှိနှိုင်းမှုတွေဆက်လက်ဆောင်ရွက်နေတာနဲ့အမျှဝန်ကြီးချုပ်ဟွန်ဆန်အနေနဲ့လည်းဒီအကြက်တဲအတွက်အပြေရှာရမှာဝိုင်းဝန်းကူညီပံ့ပိုးပေးစေချင်ပါတယ်ရှင
်ဘင်္ဂလားဒေ့ရှ်နဲ့ကမ္ဘောဒီးယားနှစ်နိုင်ငံအကြားပူးပေါင်းဆောင်ရွက်မှုတွေတွန်းမြည်ရွယ်ချက်နဲ့ကမ္ဘောဒီးယားနိုင်ငံကိုရောက်ရှိနေတဲ့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခ်ဟာစီနာဟာဒီနေ့ကမ္ဘောဒီးယားဝန်ကြီးချုပ်နဲ့တွေ့ဆုံပြီးပြုလုပ်တဲ့ပူးရယ်သတင်းစာရှင်းလင်းပွဲအတွင်းအခုလိုတိုက်တွန်းပြောကြားသွားခဲ့တာဖြစ်ပါတယ်ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကလည်းဘင်္ဂလားဒေ့ရှ်နိုင်ငံနဲ့အတူနိုင်ငံကအကူအညီပေးရေးအဖွဲ့တွေအတွက်ဝင်တော့ဝင်ပို့ကြီးဖြစ်နေတဲ့လက်ရှိရိုဟင်ဂျာဒုက္ခသည်အကျပ်တဲနဲ့ပတ်သက်ပြီးတော့ကမ္ဘောဒီးယားနိုင်ငံကလည်းမေ့လျော်မထားသလိုဒီကနေ့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်နဲ့တွေ့ဆုံချိန်မှာဒီအကြောင်းကိုတိကျထားဆွေးနွေးခဲ့တယ်လို့ပြောဆိုသွားပါတယ်
။ဒီကမ္ဘောဒီးယားကနေခနကပြပြစာတက်တုံးချမွေးနှံချွန်းဖြစ်ခလွန်း
ဘင်္ဂလားဒေ့ရှ်နိုင်ငံတွေကြီးမားတဲ့ဝန်ထုပ်ဝန်ဖိုးဖြစ်နေတဲ့ရိုဟင်ဂျာဒုက္ခသည်အရေးကိုကျွန်တော်တို့မေ့မထားပါဘူးလူဦးရေတန်း160ရှိနေနေပြီးသားဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့မြန်မာနိုင်ငံကထွက်ပြေးလာတဲ့ဒုက္ခသည်သတန်းလောက်ကိုလက်ခံပေးထားနိုင်တဲ့အပေါ်မှာကျွန်တော်တို့ဂုဏ်ယူရပါတယ
်ပြီးခဲ့တဲ့ဩဂတ်စ်လကစလို့မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းအစံဖက်ပြိပက္ခတွေနဲ့လုံခြုံရေးတပ်ဖွဲ့တွေရဲ့နေပြည်တော်ရှင်းလင်းမှုတွေအတွက်မှာအိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံတဲထွက်ပြေးခဲ့ရတဲ့ရိုဟင်ဂျာဒုက္ခသည်6သိန်းကျော်ရှိတယ်လို့ကုလသမဂ္ဂနဲ့နိုင်ငံတကာလူခွင့်ရေးအဖွဲ့တွေကပြောဆိုနေကြတာပါဒီဒုက္ခသည်တွေနေရပြန်နိုင်ရေးမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံအစိုးရအကြားညှိနှိုင်းဆောင်ရွက်နေပေမဲ့အခုချိန်ထိတော့တိကျသေးတဲ့အစီအစဉ်တွေမချမှတ်နိုင်ကြသေးပါဘူးကမ္ဘောဒီးယားနိုင်ငံကို3ရက်ကြာရောက်ရှိနေတဲ့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခ်ဟာစီနာဟာကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်နဲ့ဒီကနေ့ Peace Palace ညီငယ်ရေးခမ်းမဆောင်မှာတွေ့ဆုံခဲ့ကြတာဖြစ်ပြီးတော့ရင်းချာရေးအပါအဝင်နှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ခီးသွွားလုပ်ငန်း၊စိုက်ပျိုးရေးနဲ့နည်းပညာဆိုင်ရာနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေတွန်းမြင့်သွားဖို့သဘောတူညီချက်တရက်နဲ့အတူနားလည်မှုစာကြုံလွှာ၉ခုလက်မှတ်ရေးထိုးတဲ့အခမ်းအနားကိုလည်းဝန်ကြီးချုပ်နှစ်ဦးတက်ရောက်ခဲ့ကြပါတယ်။ကမ္ဘောဒီးယားကုန်သည်ကြီးများအသင်းကကြီးမှုပြီးတော့ဒီကနေ့ကျင်းပတဲ့စီးပွားရေးဆိုင်ရာဆွေးနွေးပွဲကိုလည်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်တက်ရောက်ခဲ့တယ်လို့ညနေပိုင်းမှာတော့ကမ္ဘောဒီးယားဝန်ကြီးချုပ်ကနိုင်ငံတော်ညစာစာပွဲနဲ့တက်ခင်းအခမ်းအနားဖြစ်ပါတယ်။မနက်ဖြန်အင်္ဂါနေ့မှာတော့ဝန်ကြီးချုပ်ရှေ့ခ်ဟာစီနာကမ္ဘောဒီးယားနိုင်ငံကနေပြန်လည်ထွက်ခွာမှာဖြစ်ပါတယ်ရှင်
။မခင်ဖြူတွေတင်ပြသွားတော့ပါ ထိုင်းနိုင်ငံဘာကောင်မျိုးကမြန်မာတန်ယုံဝင်အတွင်မှာချိန်ကိုက်ဘုံလို့တန်ရဖြစ်ပွဲပစ္စည်းတွေကိုတွေ့ရတဲ့အတွက်ထိုင်းရဲတွေကရှင်းလင်းခဲ့ရပါတယ်။
အဲ့ဒီဖန်စီမိခဲ့တဲ့ပစ္စည်းတွေဟာဘုံအထုဖြစ်တယ်လို့မြန်မာတန်ယုံတမူကြီးကVOAကိုပြောပါရယ်။စုံစမ်းစစ်ဆေးနေချိန်မှာ၃နိုင်ကျော်လောက်တန်ယုံကိုခဏပိတ်ထားခဲ့ရပေမဲ့နောက်ပိုင်းမှာတော့တန်ယုံလုပ်ငန်းတွေပုံမှန်ပြန်လည်လက်ပတ်နေပြီဖြစ်ပါရယ်။အကြောင်းစုံကိုတော့ထိုင်းအခြေစိုက်VOA သတင်းထောက်မိုင်အေးမာကသတင်းပေးပို့ထားပါရယ်။ထိုင်းနိုင်ငံဘန်ကောက်မြို့ကမြန်မာတန်ယုံဝင ဒီကနေ့ကျွန်တော်တို့ရဲ့ဒီကနေ့ကျွန်တော်တို့ရဲ့ဒီကနေ့ကျွန်တော်တို့ရဲ့ဒီကနေ့ကျွန်တော်တို့ရဲ့ဒီကနေ့ကျွန်တော်တို့ရဲ့ဒီကနေ့ကျွန်တော်တို့ရဲ့ဒီကနေ့ကျွန်တော်တို့ရဲ့ဒီကနေ့ကျွန်တော်တို့ရဲ့ဒီကနေ့ကျွန်တော်တို့ရဲ့ဒီကနေ့ကျွန်တော်တို့ရဲ့ဒီကနေ့ကျွန်တော်တို့ရဲ့ဒီကနေ့ကျွန်တော်တို့ရဲ့ဒီကနေ့ကျွန်တော်တို့ရဲ့ဒီကနေ့ကျွန်တော်တို့ရဲ့ ဟုတ်တယ်ဟုတ်တယ်တန်ယုံအတွင်းထဲမှာဟိုမြန်မာတန်ယုံအဟောက်အတွင်းထဲမှာတပုံရိုက်တဲ့နေရာမှာသာ
ဟုတ်တယ်ဟုတ်တယ်တန်ယုံအတွင်းထဲမှာမြန်မာတန်ယုံအဟောက်အတွင်းထဲမှာတပုံရိုက်တဲ့နေရာမှာဟုတ်ကဲ့ကျွန်တော်ကန်လိုက်မိတယ်ဆိုတာကျွန်တော်အထက်ထဲမှာတပ်ဖို့မြန်မာပြည်သားအယောက်200ကျော်တယ်ခင်ဗျတပ်ဖို့ရိုက်နေတဲ့အချိန်မှာအဲ့ဒီအချိန်မှာကျွန်တော်ကရုပ်စာကိုဒီတိုင်းထားမယ်ဆိုလူကြီးဝုန်းဝုန်းဖြစ်မှာဆိုလူတွေနဲ့ဝေးတဲ့နေရာအရှိလမ်းမကိုကျွန်တော်ယူပြီးတာနဲ့တာ
wire two set there or load that, load like that. We are not going to be like that. Look like that.
Okay.
I know,
I know, Polo Tanya Tipwe to see Dreshiga Rajan, Tayonga Longanigo, Yai Yanagabi, Tayon Shiga Lanima, Luri Atuana Malopo Dre, Tayana Vainiga, Tasigare, Donai Jalla, Sesiga Vida Namaro, Lani Pianpo Bigger the Lu, Tayongole, Bowman Pianpoeta Lutiavare, Dreshiga Tanya Tipwe to see the Nepatalu, Bedu Wewa Latagale Surago, Chachin Porto Nanjim Shibau, Tayana Vainigaro, Tibisigo, Sesibo Dre, Tesigabi.
ဘယ်သူတွေကလာရောက်ထားတယ်လဲဆိုတာကိုလည်းတခြားမှတ်တမ်းတွေနဲ့CCTV မှတ်တမ်းတွေကြည့်ပြီးစုံစမ်းသွားမယ်လို့သိရပါတယ်ရှင်။သွားရှိမှာခင်ဗျာ။အာနာယ NLD ပါတီနဲ့တရုတ်ကွန်မြူနတီပါတီကြားပူးပေါင်းဆောင်ရွက်မှုတွေဆက်ဆံမှုတွေပိုပြီးတော့တုံ့ပြန်မှုဆိုပြီးတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့ပြီးခဲ့တဲ့တရုတ်နိုင်ငံခီးစဉ်အတွင်းတရုတ်သမ္မတရှ ပြည်မြန်မာဆက်ဆံရေးအတွက်လည်းထောက်ပံ့ဖြစ်စီမယ်လို့မျှော်လင့်ရပါတယ်။ဒါပေမဲ့လည်းကွန်မြူနီမဟုတ်တဲ့အင်ဂျင်နိုင်ငံရေးပါတီတရနဲ့ဆက်ဆံရေးတိုးမြင့်မှုကြိုးစားလာတဲ့တရုတ်နိုင်ငံရဲ့တန်တမာရေးခြေလှမ်းတွေနဲ့ပတ်သက်လို့သရရှင်တွေဘလူးများထင်မြင်ယူဆပါလဲ။ဒီကြောင့်ကိုလာမယ့်အင်္ဂါနေ့ညပိုင်းတရလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင် Sane Pisi Ita Fine Pisi Jugro Bibu Talu Le Yaware. View in Mawaya Phone Maga T Nito Nyanhe Toshin Ni Nganga Nga Li Pipare. Email Sagaro Burmese Egg View in News.com Pipare. Bowen Sunui Mimian Jamet Russian would choose the work.
ပြည်အင်မြန်မာပိုင်းရဲ့တိုက်ရိုက်လိုင်းဆွေးနွေးခန်းကလေးကိုအပတ်စဉ်အင်္ဂါနဲ့စနေညနေမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်။မနေ့ကျအင်္ဂါနေ့ည9:00တိုက်ရိုက်လိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။ပြည်အင်မြန်မာပိုင်းကနေတနင်္လာနေ့ညနေခင်းတဲ့နေ့ကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့နိုင်ငံတကာသတင်းဆောင်မတွေဖတ်ဆက်ရအောင်ပါ။ American Tamra Jacob, Kalarunga, Gripe, Jerusalem, Israel, and Amuro Pitamapo, American Tayango, Tel Aviv Gane, Jerusalem, Moshe Bambone, Padabiro, Tamra Donetrama, Kuchini, Mason Pia de Bau,
ဒီကိစ္စရနေပတ်သက်လို့သမ္မတဖက်ကပြပောင်းဆောင်ကနေစဉ်းစားနေတဲ့အကြောင်းသမ္မတရဲ့တမက်ဖြစ်သူအင်ဂျီရောအကြီးတဲ့အကြံပေးဂျာရက်ကိုရှနာကတင်းနေနေကပြောပါရယ်သမ္မတထရမ့်အနေနဲ့ဒီကိစ္စတင်းနေလာနေနောက်ဆုံးသောဆုံးရမယ်အကြောင်း VOA တင်းထောက်ဆလာတီစာဟုတ်ပေးဖို့ထားတဲ့တင်းလာကိုတော့ကောင်းအောင်ကပြောပြထားပါရယ်ရှင်
ကြောင်းရပေါင်းစုံကိုသူကစောင့်ကြည့်နေသေးပါသူဆုံးဖြတ်ချက်နဲ့ပတ်သက်လို့ကတော့သူကပဲပြောမှာပါကျွန်တော်မဟုတ်ပါဘူးထောင်996ဦးရေအရအမေရိကန်တပ်ရုံဂျေရုဆလင်ကိုရှေ့ပြောင်းဖို့လိုအပ်ပေမဲ့လေသမ္မတအနေနဲ့အမျိုးသားလူညွေးရေးရှုတော့ကနေတုံ့သက်ပြီးလိုအပ်ရင်၆လတကြိမ်ရက်ရွှေ့ပြောင်းနိုင်ပါတယ်ဒါပေမဲ့လေထရမ့်အနေနဲ့တခုခုကိုဆုံးဖြတ်လိုက်တဲ့အခါမှာအစ္စရေးဒါမှမဟုတ်
က်တီနီယာရဲ့အနေအထားနဲ့ပတ်သက်ပြီးတော့အမေရိကန်သမ္မတနားလည်သဘောပေါက်တယ်လို့ထင်ပါတယ်။သူကောင်းထဲပေါ်ခြင်းတဲ့အတိုင်းဂျေရုဆလင်ကိုစီးလုံးညီညွတ်တဲ့အစ္စရေးနိုင်ငံရဲ့မြို့တော်ဖြစ်အသိမှတ်ပြုလိုက်ပြီးတော့ကောင်းထဲပေါ်လိုက်မယ်ဆိုရင်ဒါအရေးကြီးတဲ့သတင်းစကားပါလိုက်တာဖြစ်ပါတယ်
။ဒါပေမဲ့လည်းပါလက်စတိုင်းတွေကတော့အရှိဂျေရုဆလင်ကိုအနာဂတ်မှာပေါ်ပေါက်လာနိုင်တဲ့သူတို့နိုင်ငံမြို့တော်ဖြစ်သတ်မှတ်ခြင်းနေတာပါ။ဂျေရုဆလင်ကိုအစ္စရေးမြို့တော်ဖြစ်သတ်မှတ်လိုက်မယ်ဆိုရင်ပါလက်စတိုင်းအရက်နဲ့တခြားသူတွေအနေနဲ့ဒါကိုလက်ခံနိုင်မှာမဟုတ်ဘူးလို့ပါလက်စတိုင်းသမ္မတမမ်မွတ်အဘတ်ကပြောခဲ့ဘူးပါတယ်။ဘက်သလဟမ်မြို့ကန်တူဖြစ်တဲ့အိခရမ်အတလာက
It's the issue of
what Jerusalem yeah Israel and Palestine ja pribaka phit si de adika chong ya phit de lu ji che nyin paw ma kisa ba de ke lu da ti ma pyu lai me so yin da ha Israel ya yei kata nya u a paw ma long wa thauk khan lai da phit pi Jerusalem ya Palestine ye myu ro mho be Israel ye myu ro da phit la ma ba
အရှေ့အလယ်ပိုင်းဒေသမှာကာလတစ်ခုအတွင်းငြင်းငြင်းချမ်းချမ်းရှိနေခဲ့ပြီးတဲ့နောက်လွန်ခဲ့တဲ့သတင်းပတ်အတွင်းပါလက်စတိုင်းတဦးကအစ္စရေးစစ်သားတဦးကိုဓာတ်နဲ့အသေးထိုးတက်ခဲ့သလိုအစ္စရေးတဦးကလည်းပါလက်စတိုင်းရွာသားတဦးကိုပစ်တက်ခဲ့ပါတယ်။ဒါပေမဲ့လည်းထရမ့်အစိုးရအဖွဲ့အနေနဲ့အရှေ့အလယ်ပိုင်းမှာငြင်းငြင်းရေးဆောင်ကြေးပေးနိုင်လိမ့်မယ်လို့အပြေအဝါယုံကြည်ထားကြောင်းကူရှနာကပြောပါတယ်။
The president has a very long career.
လူတွေမဖြစ်နိုင်ဘူးလို့ပြောနေတဲ့ကိစ္စရပ်တွေကိုသမ္မတဟာအကောင့်ထဲပေါ်လာအောင်လှုပ်ဆောင်ခဲ့ရပြီးအများပြားရှိပါတယ်။ရွေးကောက်ပွဲကိုပဲကြည့်ပါ။ရွေးကောက်ပွဲသုံးသက်သူတွေကသူနိုင်မှာမဟုတ်ဘူးလို့ပြောခဲ့တာတော့သမယိုးကြောင့်မဟုတ်တဲ့နီလန်ပေါင်းစုံသုံးပြီးဆောင်ရွက်တာကြောင့်အကြီးကျယ်အောင်မြင်ခဲ့ပါတယ်
။အရှိအလေပိုင်းညီညာရေးဖော်ဆောင်မှုကိစ္စမှာကူရှနာဟာဦးစီးဆောင်ရွက်နေတာပါခင်ဗျာ
။ကိုအောင်တင်ပြတော်တာပါရှင်။ခုတော့ခင်မီနေပညာရည်နဲ့နေ့စဉ်လူနေမှုဘဝရည်အဆင်ပြေချောမွတ်ဖို့လုပ်ကိုင်နေကြတဲ့အကြောင်းပဲဆက်ပါမယ်။လူတဦးချင်းစီရဲ့ပုံကိုရေးကိစ္စရပ်တွေနဲ့နေပညာပိုင်းဆက်ဆက်နေတဲ့အမှုတစ်ခုကိုအမေရိကန်အစစ်မြင့်တရားရုံးကသုံးသပ်နေချိန်မှာပဲအမေရိကန်ပြည်ထောင်စုရဲ့အနောက်ပိုင်းက Los Angeles မြို့မှာတော့ပစ္စည်းတွေကိုအင်တာနက်နဲ့အပြန်အလှန်ချိတ်ဆက်ဆောင်ရွက်မှုတွေများပြားလာနေပါတယ်။လက်ကင်ဖုန်းတွေကနေရုပ်မြင်သံကြားဆက်တွေမှာရေခဲဆက်အထိပါအင်တာနက်နဲ့ချိတ်ဆက်အသုံးပြုနေကြတာဖြစ်ပါတယ်။ဒီလို Smart ပစ္စည်းတွေကိုအသုံးချပြီးတော့ Los Angeles မြို့ကိုအနာဂတ်မှာတည်တည်ရောက်လည်ပတ်နိုင်ဖို့အတွက်နေပညာပိုင်းဖက်ကလူတွေမျှော်မှန်းလှုပ်ဆောင်နေကြပါတယ်။ POA သတင်းထောက် Elizabethလီပေးပို့ထားတဲ့တင်ကိုဆက်ပြီးတော့နားဆင်ပါရှင်။အမေရိကန်ပြည်ထောင်စုရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့ LA လို့ခေါ်တဲ့ Los Angeles ဟာရင်သွားအလားပိတ်ဆို့မှုအများဆုံးမြို့တစ်ခုလည်းဖြစ်ပါတယ်။ဒီလိုရင်ကျောပိတ်ဆို့မှုပြဿနာကိုတခြားမြို့ကြီးတွေမှာပါဖြေရှင်းနိုင်ဖို့ဆိုတာလက်ဖျားထိတ်ကလေးမှရှိနေနိုင်ပါတယ်လို့ LA မြို့ခံ Ted Ross ကပြောပါတယ်။
We've got all these different devices connected to each other. So computers now exist across
many different devices. Yes, my PC ရေအားလုံးတစ်ခုနဲ့တစ်ခုချိတ်ဆက်ထားပါလေ။ရေခဲတဲ့ဒါရုပ်မြင်သံကြားဆက်တွေလို့ပစ္စည်းတော်တော်များများမှာကွန်ပျူတာတွေထည့်သွင်းထားပြီးပါပြီ။ကားရပ်ဖို့ပတ်စံပေးရတဲ့မီတာစက်မှာကွန်ပျူတာထည့်ထားတဲ့အပြင်ကားတွေထဲမှာရောမီးပွိုင်တွေမှာပါကွန်ပျူတာတွေတက်ထားမယ်ဆိုရင် Internet of Things ဆိုတဲ့ IoT ကတစ်ဆင့်ဘယ်မှာကားထိုးလို့ရမလဲဆိုတာအရွယ်တကူသိနိုင်မှာပါ။ကားပိတ်တာတွေနည်းနည်းသမျှနေအောင်ဘယ်အချိန်မီးစိမ်းပြသင့်တယ်လဲဆိုပြီးတော့လေချိတ်ဆက်လုတ်ကင်နေမှာဖြစ်ပါလေ
။အဲလီဟာကယ်လီဖိုးနီးယားတောင်ပိုင်းတက္ကသိုလ်နဲ့နည်းပညာကွန်မြူနတီပေါင်းထားတဲ့ i3 ဆိုတဲ့လုပ်ငန်းအဖွဲ့မှာပါဝင်ပါတယ်။ i3 အဖွဲ့ဟာအဲလီမြို့ကို smart city ဖြစ်လာစေရတဲ့အတွက်ပစ္စည်းအတော်များများကိုအင်တာနက်နဲ့ချိတ်ဆက်လုတ်ကင်မဲ့ IoT လို့ခေါ်တဲ့စနစ်ကိုပုံစံဆွဲထုတ်လုပ်ပြီးစမ်းသပ်ဖို့ရည်ရွယ်ထားတာပါ။i3 အဖွဲ့က Ted Ross ကလုပ်ငန်းအကြောင်းကိုအခုလိုဆက်ပြောပါရစ
ေ။ i3 is an Internet of Things integrator. It's taking all the different sensors that
we're i3 ဆိုတာကတော့ Internet of Things တွေကိုပေါင်းစည်းထားတာပါ။ကျွန်တော်တို့ထုတ်လုပ်ပြီးဖြန့်ကျက်ထားတဲ့ပစ္စည်းတွေစီကအချက်လက်တွေကိုကောက်ယူပြီးတော့ပေါင်းစည်းလိုက်တဲ့အခါမှာကျွန်တော်တို့လိုအပ်နေတဲ့သတင်းအချက်လက်တွေရလာပါတယ်
။အဲ့ဒီပစ္စည်းတွေစီတင်မကပဲရက်ွက်သူရက်ွက်သားတွေပတ်ဝန်းပူးပေါင်းမှုကလည်းအခရာကျတယ်လို့ Tech Mahindra ကုမ္ပဏီက Raman Abro ကပြောပါရစေ။
Tech Mahindra ha i3 long ngan apwe ma pawin ne company tuku phit dilo online secret atwe lan yang thwe min ma le phit par de.
The businesses can take that data add value.
CY long ngan ri ga ai ga ya de tadin chalet ri ko thong cha pi lu mu tai wan ko a thauk ku phit de chalet ri pyan tin pya ho lo wet par de.
အခြေခံအားဖြင့် IoT ကို30သူတွေဟာ IoT ကိုရမှာပါဝင်ဖို့သဘောတူညီကြမှာဖြစ်ပါတယ်။ဒါပေမဲ့လည်းပုဂ္ဂိုလ်ရေးဆိုင်ရာအတူရင်းကိစ္စရပ်တွေနဲ့တခြားစိုးရိမ်စရာအချက်အတော်များများကြောင့် IoT ဝယ်လို့အားရကြဆင်လာပါတယ်။ California တက္ကသိုလ်က Jerry Power ကအခုလိုပြောပါတယ
်။ We realized that trust was an important issue. We realized
that this is a huge issue ကိုကျွန်တော်တို့သတိထားမိပါတယ်။နောက်ပြီးကျွန်တော်တို့စမ်းသပ်မှုလုပ်ငန်းနဲ့ပါဝင်ရင်မလုပ်ပေးပါမယ်ဆိုတဲ့မလုံးမျိုးပေးနိုင်တော့ကောင်းကောင်းအလုပ်ဖြစ်တာကိုလည်းတွေ့ရပါတယ်
။အင်တာနက်နဲ့ချိတ်ဆက်ထားတဲ့ပစ္စည်းတွေနေရာတကာတွေ့မြင်လာရတာနဲ့အမျှလူတွေရဲ့သတင်းအချက်အလက်တွေကလည်းပေါများလာတဲ့အတွက်ပုဂ္ဂိုလ်ရင်းနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေအပေါ်ဆိုရင်မှုတွေပေါများလာနိုင်ပါတယ်။တောင်ကယ်လီဖိုးနီးယားတက္ကသိုလ်က Yannis Yotsos ကအခုလိုပြောပါတယ
်။ More powerful the technology, the more powerful the unintended consequences.
ဒီပညာတွေအားကောင်းလာလေလေ။ဒီရွယ်တဲ့အကျိုးဆက်တွေပေါများလာလေလေဖြစ်လာပါလိမ့်မယ်။အသုံးပြုသူတွေလိုက်နာရမယ့်စီမင်းစည်းကမ်းတွေတတ်မှတ်ထားရမှာပါ။တရားရေးအရာရောလူကျင့်ဝန်ပိုင်းနဲ့ပတ်သက်လို့ပါထည့်သွင်းစဉ်းစားထားဖို့လိုပါတယ
်။ဤပညာတွေအပေါ်မိခိုးအားထားမှုတွေများပြားလာတဲ့အနေနဲ့အများဥပဒေပြုအမှတ်တွေအနေနဲ့ကလည်းပုဂ္ဂိုလ်ရင်းနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေနဲ့ရင်ဆိုင်ရမယ့်ပုံရှိနေပါတယ
်။ Technology is rapidly moving and rapidly evolving.
ဤပညာတွေကတော်တော်လာနေတဲ့ဤပညာအသစ်တွေကိုဘယ်လိုအကောင်းဆုံးသုံးချမလဲဆိုပြီးလူတိုင်းစူးစမ်းနေတာပါ။အစီဘိတ်သမုဒ္ဒရာဝါမှာရှိတဲ့အမေရိကန်ရဲ့ဒုတိယအကြီးဆုံးမြို့တစ်မြို့ဖြစ်တဲ့လော့စ်အန်ဂျလိစ်ကလူတွေရဲ့ဘဝတွေတိုးတက်လာစေဖို့နည်းပညာတွေနဲ့ဘယ်လိုအကောင်းဆုံးလုပ်ပြနိုင်မလဲဆိုပြီးတော့စောင့်ကြည့်နေကြပါတယ်
။အလီမြို့ကို Smart City ဖြစ်လာရေးလှုပ်ဆောင်ချက်တွေကိုစောင့်ကြည့်နေကြတာနဲ့အမျှဒီစမ်းသပ်မှုတွေအောင်မြင်ပြီးတခြားမြို့ကြီးတွေမှာလည်းဒီလိုလှုပ်ကန်လာနိုင်ဖို့ i3 အဖွဲ့သားအားလုံးကြိုးစားဆောင်ရွက်နေပါတယ်လို့ Ross ကဆက်ပြောသွားပါတယ်ရှင်။ VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA ရဲ့ Internet ဆာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.kp ဖြစ်ပါတယ် VOA ကနေ idiom အသုံးအင်္ဂလိပ်စာသင်ခန်းစာတွေကို radio ကနေနေစဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေသလို video အစီအစဉ်ဖြစ်နေတဲ့အင်္ဂလိပ်စာလေ့လာနိုင်တဲ့တမင်းစ်စာအင်္ဂလိပ်စာနဲ့မချင်းမုံရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုကြည့်ရှုလေ့လာနိုင်ကြပါတယ်ရှင်ခရော့ချန်ရှင်နေတဲ့အချိန်တွင်းနောက်ဆုံးရသတင်းအချင်းချုပ်ကိုမတင်ရထိုက်ကပြောပြပေးပါအောင
်အမေရိကန်သမ္မတဒေါ်နယ်ထရန့်ကတင်းငွေနေ့မနေ့ပိုင်း Twitter လူမှုကွန်ရက်မှာဇက်တိုက်ရေးသားမှုတွေအတွင်းမှာတော့သူရဲ့ FBI ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရိုကိုတိုက်ခိုက်ပြောကြားလိုက်ပြီးအမျိုးသားလုံခြုံရေးအကြံပေးဟောင်း Michael Flynn နဲ့အမေရိကန်ဆိုင်ရာရုရှားသံမတ်ကြီးတို့ကြားကဆက်သွယ်မှုတွေအပေါ်စုံစမ်းစစ်ဆေးနေတာတွေရပ်တန့်ဖို့အရင် FBI အကြီးအကဲ James Comey ကိုတောင်းဆိုခဲ့တာမရှိဘူးလို့လည်းပြောဆိုလိုက်ပါတယ် FBI အဖွဲ့ဟာပြက်စီးနေပြီးတမိုင်းမှာအဆိုးဝါးဆုံးအခြေအနေကိုရောက်နေတဲ့အကြောင်းဒါပေမဲ့ Trump အဆိုးရအနေနဲ့အရင်ရှိခဲ့တဲ့ဂုဏ်သတင်းတွေပြန်ရအောင်လှုံ့ဆော်သွားမှာဖြစ်တဲ့အကြောင်း Twitter ကနေသမ္မတ Trump ကရေးသားတာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုနဲ့တောင်ကိုရီးယားနိုင်ငံတို့ရဲ့လေးတပ်ပူးရဲစည်ရေးလေးချက်မှုကြီးကိုဒီကနေ့တနင်္လာနေ့မှာစတင်လိုက်ပါတယ်။ငါရဲ့ကြံမြင့်မဲ့နှစ်စဉ်ကျင်းပနေကြ Vigilant ACE စည်ရေးလေးချက်မှုကအရင်ကနှစ်နိုင်ငံပူးရဲစည်ရေးလေးချက်မှုတွေတဲကအကြီးမားဆုံးစည်ရေးလေးချက်မှုကြီးဖြစ်ပါတယ်။စစ်လေရင်အစဉ်230ကျော်အမေရိကန်တပ်ဖွဲ့ဝင်12,000နဲ့အတူတောင်ကိုရီးယားတပ်ဖွဲ့တွေရဲ့ပူးရဲလေးချက်မှုကြီးဖြစ်ပါတယ်။ပါကစ္စတန်ကိုရောက်နေတဲ့အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်နဲ့ဆွေးနွေးမှုတွေစတင်ချိန်မှာပဲအကြမ်းဖက်ဝါဒတိုက်ဖျက်ရေးစစ်ပွဲအပေါ်မှာပါကစ္စတန်ဘက်ကအခိုင်အမာရပ်တည်ဆောင်ရွက်နေတဲ့အကြောင်းပါကစ္စတန်ဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ်အာဖဂန်နစ္စတန်ငြိမ်းချမ်းရေးကိုပါကစ္စတန်နိုင်ငံကဆန္ဒအရှိဆုံးဖြစ်တယ်လို့လည်းဝန်ကြီးချုပ်ကပြောဆိုပါတယ်ရှင်
တင်ရင်ချင်းချုပ်ကိုမတင်ငင်ထိုက်ကကြီးညာပေးခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကကိုအောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nashwan Kelly ဖြစ်ပါတယ် Few American အတန်းညာပဲမြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:00အထိလိုက်တိုမီတာ24 kHz 11.33 လိုက်တိုမီတာ25 kHz 11.965လိုက်တိုမီတာ54 kHz 5.95ရိုကနေတည်းထုတ်လင့်ပေးသွားအောင်ပါပါသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လာပါစေရှင် Few A ကိုအားပေးနာစင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမအလောင်းလာပါ
မ
This program has come to you from the Voice of America, Washington.